ဒီမှာအစိုးရနဲ့အပြည့်အစုံထုတ်လက်မှတ်မရေးထိုးနိုင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအပါအဝင်ရှမ်းပြည်နယ်ထဲမှာလှုပ်ရှားနေကြတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေပူရဲစီရေးလေ့ကျင့်မှုပြင်ဆင်နေကြောင်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဘက်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဒီသတင်းမှန်ကြောင်းရှမ်းပြည်နယ်မှာလှုပ်ရှားနေကြတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တို့ကပြောဆိုခဲ့ကြသလိုမြန်မာအစိုးရနဲ့ငြင်းငြိမ်းဆွေးနွေးနေတဲ့ချိန်မှာထွက်ပေါ်လာတဲ့သတင်းအပေါ်မှာလည်းတန်လျာရှိနေကြတာပါ။အဖြစ်ဆုံးတော့ဆက်သွဲစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်းအင်ကနေသတင်းပေးပို့ထားပါတယ်ရှင
်။ SSTV SSA ကိုရှမ်းပြည်တိုးတက်ရေးပါတီနဲ့မြောက်ပိုင်းမဟာမိတ်စုပေါင်း၅ဖွဲ့တို့ဟာနံဘရူမြို့နယ်၊ကြောင်မဲမြို့နယ်တို့မှာပူးတွဲဆွေးရေးလေ့ကျင့်ရာပြင်ဆင်နေကြောင်း RCSS SSA ဘူဌာနချုပ်ကထိန်းချုပ်ဝါဒဖြန့်နေတဲ့ www.timeyoudan.com နဲ့ Facebook စာမျက်နှာတွေမှာဖော်ပြခဲ့ကြတာပါ။ RCSS ပြောခွင့်ရဗမှုကြီးဆိုင်ဦးကတော့အောက်ခြေဖွဲ့တွေကတင်ပြလာတာတွေကိုအခြေခံထုတ်ပြန်ထားတဲ့သတင်းဖြစ်ကြောင်းပြောဆိုခဲ့ပါတယ
်။သူတို့ကလည်းတင်ပြမြေပြင်ကအခြေအနေသူတို့ရရှိတဲ့သတင်းတွေကြောင့်သူတို့ကဆက်လို့တင်ပြပါလား။ခိုင်မာမှုရှိမယ်လို့လည်းကျွန်တော်မြင်ပါတယ်။ဘာလို့ဆိုကြအဲ့ဒီမှာလည်းသူတို့ကစီးလို့ရှားမှုတွေသူတို့ကရှိနေတယ်။စီးလို့ရှားမှုတွေသူတို့လုပ်နေတယ်။အဲ့ဒါမှလည်းသူတို့ကတကယ်ရှိနေတယ်
။ဇူလိုင်လ3ရက်နေ့မှာမြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေဖြစ်တဲ့ဝပြည်တွေးစီမျိုးရေးဖွဲ့ UWSA ၊ KAO ကချင်းလွတ်လပ်ရေးဖွဲ့မြောက်ပိုင်းရှမ်းပြည်ကမတော် SSPB SSA ၊တမ်းဘလောင်ကဖွဲ့ TNL ၊ကိုကကဖွဲ့ MNDAA တို့ကနေရှမ်းပြည်နယ်မြောက်ပိုင်းနံဘူရူမြို့နယ်ဖာဆွန်ကျေးရွာဥစုပန်လောက်ကျေးရွာရှေ့တောင်ဘက်မှာရှိတဲ့နောင်ကောက်လူဒေသမှာပူးတွဲဆေးရေးလေ့ကျင့်ဖို့ပြင်ဆင်နေကြတယ်လို့ရေးသားဖော်ပြထားပါတယ်ဒီလိုပူးတွဲဆေးရေးလေ့ကျင့်ရေးလှုပ်ဆောင်မှဆိုရင်ဒေသတွင်းငြိမ်းချမ်းရေးကိုထိခိုက်နိုင်တယ်လို့ဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်
သူတို့ကအဲဒီပူးတွဲတော့ဆေးရေးလေ့ကျင့်တာနော်ကျွန်တော်ဒီဆန်းမီမှာမရှိခဲ့ဘူးပေါ့နော်အဲလိုရှိခဲ့တဲ့ဆိုရင်လည်းဆေးရေးပြင်ဆင်မှုတွေကနော်တက်ကွက်တွေကိုဖြစ်လာဖို့အခြေအနေပိုရှိတယ်လို့ကျွန်တော်မြင်လာတော့ငြိမ်းချမ်းရေးအတွက်လည်းသူကအနည်းငယ်များတော့ထိခိုက်မှာပဲသူတို့ကတော့အကြည့်တူတူပေါ့နော်ဆေးရေးစတန်တွေသူကခံကြရမှာပေါ့နော
်ပူးတွဲဆေးရေးလေ့ကျင့်ဖို့ပြင်ဆင်နေကြအောင် RCSS ရဲ့ဖော်ပြချက်နဲ့ပတ်သက်လို့နေပြည်တော်မှာရှင်းမနေတဲ့ငြိမ်းချမ်းရေးညီလာခံတက်ရောက်နေတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေကဆရာဝန်တုတ်ပြန်လာမတွေ့ရသေးပေမဲ့မဟာမိတ်ဖွဲ့ဝင်ဖြစ်တဲ့ DNL ကတော့ဒီကိစ္စရမမှန်ကြောင်းရင်းဆိုခဲ့ပါတယ
်။မဟုတ်ဖြစ်နိုင်တဲ့ကိစ္စကတော့တော်တော်လေးကာလမှာဒီလိုစီးပွားရေးလေ့ကျင့်ဖို့ပြီးလို့ရတယ်။ဒီလိုမှမဖြစ်ရတဲ့တရားတော်ရဲ့ကိစ္စတွေဖြစ်နေတယ်။ဒီလိုနဲ့မြန်မာကမ္ဘာနဲ့တော်တော်ဖြစ်တော့ဒီလိုမှဆီးဆရာဘုံများတော့တစ်ခါနဲ့အဲဒီလိုလုပ်ရတာဒီလိုတော့ပြောတော့စာမအခြေအနေမရှိတဲ့ဆိုင်ရှင်ရှောက်တင်လာတယ်
။မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေပူးတွဲစီးရေးလေ့ကျင့်ဖို့ပြင်ဆင်နေတယ်လို့ RCSS ရဲ့ Facebook နဲ့ website အတွင်းဖော်ပြချက်ဟာမဟုတ်မှမှန်တဲ့သတင်းအပြစ်ဖို့ဝါဒဖြန့်ရှင်းသူမျိုးဖြစ်ပြီးအပြုတ်သဘောမဆောင်ဘဲအဖြစ်လုပ်ငန်းများသာဖြစ်တယ်လို့မြောက်ပိုင်းရှမ်းပြည်ကမှတော့ SSCB SSA ကလည်းစံကွက်ဆက်ပါတယ်။အခုလိုနိုင်ငံတော်ဆွေးရကလည်းကြီးမှုကျင်းပနေတဲ့တတိယကျိန်27ရာစုပင်လုံညီလာခံကြီးကိုဆက်ရောက်နေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအတွက်အကြကြစီဖို့နဲ့ညီလာခံကိုတမင်သက်သက်ဖန်ပြီးတိုက်ခိုက်ပျက်စီးရရောက်တယ်လို့လည်းထုတ်ပြန်ထားပါတယ်။ဒီလိုဝါဒပြသတင်းမျိုးဟာ SSCB SSA နဲ့ RCSA အကြားတော်မှာတခြားမြောက်ပိုင်းမဟာမိတ်အလုံးနဲ့ရောမြမတမတော်အစိုးရနဲ့ပါရဲခတ်မှုဖြစ်စေပြီးအချင်းချင်းကြားယုံကြည်မှုပြတ်ပြားစေဖို့လှုပ်ကြံရေးသားဝါဒပြချင်းတာဖြစ်လို့ဒီသတင်းနဲ့ပတ်သက်ပြီးသက်ဆိုင်ရာမိခင်ဖွဲ့စည်းကနေတာဝန်ယူရမယ်လို့ရှမ်းပြည်သူ့ရဲပါတီဘက်ကနေကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ